Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ14ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။အာဖဂန်နစ္စတန်ငြိမ်းချမ်းရေးမှာအစိုးရနဲ့လက်တွဲပြီးဆောင်ရွက်ဖို့အတွက်အာဖဂန်သမ္မတကတာလီဘန်တွေကိုထပ်မံကမ်းလှမ်းလိုက်ပါတယ်။ကက်ရှမီးယားအရေးနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့လှုပ်ဆောင်မှုကြောင့်ကမ္ဘာတစ်လုံးမှာမွတ်စလင်အစွန်းရောက်တွေပေါ်လာနိုင်တယ်လို့ပါကစ္စတန်ဘက်ကသတိပေးလိုက်ပါတယ်။တမတော်အခြေကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကချင်နှစ်ချင်းအဖွဲ့ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့ပါလေဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခေါ်နေ
ကောင်းပါပါရှင်အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလာတွေကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့စတုတ္ထအကြိမ်ဆွေးနွေးနိုင်ပွဲရှိတဲ့အချိန်နေသဘောတူညီချက်မရပဲဥရောပသမ္မတကနေဗြိတိန်နှုတ်ထွက်မယ်ဆိုရင်ကုန်တော်ရေးကိုမထိခိုက်ရအောင်ပြင်သစ်ရဲ့ပြင်ဆင်မှုတွေနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလာတွေမှာတော့
ဆောင်ရမယ်ဒိုင်းနာအီးရတနည်းအားဖြင့်တော့ပြည်ရင်းငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေနဲ့ဆက်နွယ်နေပါတယ်အဲ့ဒီအခါမှာအခြားငြိမ်းချမ်းရေးတာဝန်တွေရဲ့အခွင့်အရေးလည်းရှိတယ
်။ NLD လက်ထက်မှာစတင်တည်ထောင်ခဲ့တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနဟာတိုင်းရင်းသားအရေးတွေကိုထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းနိုင်ရဲ့လားဆိုတာကို NLD ပြောခွင့်ရရတဲ့အတူတခြားလေးလာသူတချို့ရဲ့တုံ့တက်ချက်တွေကိုနှာစင်ကြရမှာပါရှင်။မြန်မာနိုင်ငံရဲ့တတ်တမအကြိမ်မြောက်လူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားအကြောင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်သက်မှာပဲတာလီဘန်တိုက်ခိုက်ရေးသမား2000ကျော်တေဆုံးခဲ့တယ်လို့အာဖဂန်သမ္မတအာရှစ်ဂန်နီကတောက်ကြတဲ့ရွေးကောက်ပွဲလူလူစုဝေးပွဲမှာပြောပါတယ်။ဒါအပြင်နိုင်ငံရေးရပြတ်သားတဲ့ဖြေရှင်းနိုင်ရေးအတွက်အာဖဂန်စုအုပ်နဲ့တူလှုပ်ဆောင်ဖို့လဲတာလီဘန်တပုံတွေကိုထပ်မံဖိတ်ခေါ်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်တွေနောက်မှထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးဖို့အချိန်ယူစီစဉ်ထားခဲ့တာကိုရုတ်တရက်ဖျက်သိမ်းခဲ့ပြီးတပတ်လောက်ကြာမှာပဲအာဖဂန်သမ္မတကအခုလိုပြောကြားလိုက်တာပါ။တာလီဘန်တွေကလက်နက်ကင်တပုံဖြစ်နေတဲ့အတွက်ဒီဆွေးနွေးပွဲမှာအာဖဂန်အစိုးရကိုတော့ဖယ်ထားခဲ့တာဖြစ်ပါတယ်။အခုလိုဆွေးနွေးပွဲဖြစ်သိမ်းရတာဟာအမေရိကန်စစ်သားတူပေါဝင်လူပေါင်း12ဦးတေဆုံးခဲ့ရတဲ့အာဖဂန်မြို့တော်ကဘူးကမကြသေးခင်ကဘုံခတ်တိုက်ခိုက်မှုကိုတာလီဘန်တွေလှုပ်ဆောင်ခဲ့တာကြောင့်ဖြစ်ပြီးဒီတပုံတွေကိုချေမှုန်းဖို့အတွက်စီးရီးတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတထရမ့်ကကြေညာလိုက်ပါတယ်။တချိန်တည်းမှာပဲတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာရုရှားနိုင်ငံမော်စကိုမြို့တော်ကိုတောင်းရောက်ပြီးရုရှားအရာရှိတွေနဲ့ဆွေးနွေးခဲ့တယ်လို့ရုရှားအရာရှိတွေကတောက်ကြံနေမှာပြောပါတယ်။တာလီဘန်အဖွဲ့ဟာရုရှားသမ္မတရဲ့အာဖဂန်ဆိုင်ရာတန်တမန်နဲ့တွေ့ဆုံပြီးအာဖဂန်နစ္စတန်ငြိမ်းချမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုးတက်မှုအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တာလီဘန်ပြောခွင့်ရရဲ့ပြောကြားချက်ကိုကိုးကားပြီးရုရှားသတင်းတွေမှာဖော်ပြထားတာဖြစ်ပါတယ်
။တူရကီသမ္မတရီဇက်တာယစ်အယ်ဒိုဂန်ကဆူရီးယားကထပ်ပြေးလာသူဒုက္ခသည်တွေကြောင့်ကြုံတွေ့နေရတဲ့တူရကီနိုင်ငံရဲ့အခက်အခဲကိုမျှဝေယူပေးဖို့ဥရောပနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ရဲ့လိုမှမဟုတ်ရင်ဥရောပနိုင်ငံတွေအနေနဲ့နောက်ထပ်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့ဝန်ထုပ်ဝန်ပိုးကိုကိုယ်တိုင်ရင်ဆိုင်ကြုံတွေ့ရလိမ့်မယ်လို့လည်းသူကပြောပါတယ်။အော်ဒိုဂါဝိုင်ရဲ့အခုလိုချိန်ကြောင်းမှုဟာဆီးရီးယားဒုက္ခသည်တွေတူရကီနိုင်ငံကနေဂရင်းနိုင်ငံတဲ့ဝင်ရောက်မှုမြင့်တက်လာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောက်ရဲ့ပြောကြားချက်အရဩဂုတ်လအတွင်းဒုက္ခသည် 8,100 ဟာ Greece ကျွန်းစုတွေကိုရောက်ရှိလာခဲ့ပါတယ် Greece နိုင်ငံရဲ့အကြီးဆုံးကျွန်းတွေကကျွန်းသုံးခုကိုရောက်လာခဲ့တဲ့ဒုက္ခသည်အရေအတွက်တမဟုတ်ချင်းတိုးတက်လာတယ်လို့လည်းအေသင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ကစန်ဂျစ်အက်တာကပြောပါတယ်တူရကီအာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေကို Greece ကိုလာဖို့တိုက်တွန်းနေသလားဆိုတာကိုမသိရကြောင်းဒါပေမဲ့အဲ့ဒီလိုဖြစ်နိုင်ခြင်းရှိကြောင်းလည်းအက်တာကပြောပါတယ်တူရကီနိုင်ငံရဲ့အနေနဲ့ဒီဝန်ကိုမထမ်းနိုင်တော့တာကြောင့်ဥရောပကိုသွားမဲ့လမ်းတွေကိုဖွင့်ပေးရမယ့်အနေအထားရောက်လာတယ်လို့လည်းတူရကီသမ္မတအော်တိုဝန်ကပြီးခဲ့တဲ့အပတ်ကပြောပါတယ်ခင
်ဗျ။နေမီပိုင်ဆိုင်မှုဆိုင်အငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့မကြာခင်ကလို့ရဟာအိန္ဒိယနိုင်ငံနဲ့ကမ္ဘာတစ်လွှားမှာရှိတဲ့မွတ်စလင်အစွန်းရောက်တွေပေါ်ပေါက်လာနိုင်စေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခမ်ကတတိပေးလိုက်ပါတယ်။လူသားတွေကိုဘေးဖယ်ပထုံမယ်ဂျောင်းပိတ်ထားလိုက်မယ်ဆိုရင်သူတို့ဟာအဆွမ်းရောက်တွေဖြစ်လာနိုင်တယ်လို့ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသရဲ့မြို့တော်မူဇာဖာရာဘက်ကထောင်းနဲ့ချီးပြီးတက်ရောက်လာတဲ့တောက်ကြံတဲ့လူလူစုဝေးပွဲဒီမှာဝန်ကြီးချုပ်ခမ်ကပြောကြားခဲ့တာပါတချို့မွတ်စလင်အစိုးရတွေကလည်းအိန္ဒိယနဲ့ကုန်သွယ်ဆက်ဆံရေးပြတ်မှာဆိုးတဲ့အတွက် India ရဲ့ Kashmir မှာ လုဆောင်နေမှု တွေကို ထောက်ခံသူတွေ ရှိနေတယ်လို့ ဘာမှ မပြောဘဲ နှုတ်ဆက်နေသူတွေ လည်း ရှိတယ်လို့ ဝေဖန်ခဲ့ပါတယ် ဒါပေမဲ့ ကမ္ဘာပေါ်က Muslim တန်ပေါင်း 1000 ကျော်က စောင့်ကြည့်နေတာ ဖြစ်ပြီးတော့ ဒီထက်က တချို့ကို အစွန်းရောက်တွေ ဖြစ်လာဖို့ တွန်းပို့နေတယ်လို့ တချို့က လက်စားချေခြံစိတ်တွေ ဖြစ်လာစေနိုင်တယ်လို့ လည်း သတိပေးပါတယ် Kashmir data India တခုတည်းသော Muslim အများစုအနေနဲ့ data ဖြစ်ပါတယ် India Kashmir ဆိုင်ရာချမှတ်ထားတဲ့ ဥပဒေတွေကို အောက်ကုတ်လာတဲ့ မှာ ပြောင်းလဲခဲ့ပြီးတဲ့နောက်မှာ Kashmir data တွေပေးထားတဲ့ အထူးခွင့်ရေးကို အဆုံးသတ်စေခဲ့တယ်လို့ ကိုယ်ပိုင်အုပ်ချုပ်ခွင့်ရနိုင်မှုကိုလည်း short ချခဲ့တာ ဖြစ်ပါတယ် ဒါကို India ဆိုင်ရာ UAE Arab စုပေါင်းများနိုင်ငံ တာဝန်ကြီးက ထောက်ခံကြောင်း ကြေညာချက် ထုတ်ပြန်ပြောဆိုခဲ့ပါတယ် Kashmir data ကို Pakistan ကရော India ကပါ သူတို့ပိုင်ဆိုင်ကြောင်း
韓國李世坤Britain了,落來亞比進的那個薩比進呀他給著了,ဖြစ်ပါတယ်。လွန်ခဲ့တဲ့3လအတွင်းကနေဒါရေတက်ကစစ်သင်္ဘောနှစ်စဉ်台灣ရေလက်ကြားကိုဖျက်ချော်ခုံမောင်းခဲ့မှုဟာကနေဒါအနေနဲ့အမေရိကန်မီတော်စုဘက်ကရက်တီပြီးတရုတ်နိုင်ငံကိုစတင်ကြောင်းပြသလိုတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အမေရိကန်ရေတက်သင်္ဘောတွေကတော့2017နှစ်လယ်ကစလို့ တရုတ်နဲ့ထိုင်ဝမ်ကြားစစ်မီးပွားစတောက်ရာနေရာဖြစ်နိုင်တဲ့ထိုင်ဝမ်ရေလက်ကြားတဲ့ဆဲချင်းဖျက်ကျော်ခုံမောင်းခဲ့ပြီဖြစ်ပါတယ်။ထိုင်ဝမ်ကိုထောက်ခံတာပြသလိုတာနဲ့တရုတ်ကိုသတိပေးတဲ့အနေနဲ့အမေရိကန်သင်္ဘောတွေကလည်းခုံမောင်းတာဖြစ်ပါတယ်။အင်္ဂါနေ့ကတော့ကနေဒါရေတပ်က Frigate Demo, not the same Peter HMCS Regina Hale, Zola Adrian Dilan Yango, Bethon Bureva. Taiwan and Nagani, the Sitamori Dola Mujang, Kanina Nanga, Lunga, the Nenet Dringa, Taiwan Gilecha, Tamamu, Tantiup in the Dimori, Silukhead, and Nanga Usude, Pawan Lagabi Pipare, Australia, Britain, Pintene, Japan Nanganuha, American Yetaye, Lulasa Yijang Dola Yisiman Jete, Pawan Gabi, Tantiup in the Yetamori, Silukhead, Kamia.
ဒီအမေရိကန်တိုင်းမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ၊လိုင်းဒိုမီတာ20လေး၊ကီလိုဟတ်17.3ည၊လိုင်းဒိုမီတာ60လေး၊ကီလိုဟတ်16.3ည၊လိုင်းဒိုမီတာ95လေး၊ကီလိုဟတ်95.5ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်တို့ဟာမန္တလေးမြို့မှာကျတဲ့ပြင်းတွေကတွေ့ဆုံခဲ့ကြပါတယ်။ KBC ဥက္ကဋ္ဌကိုတမတော်ပေါ်မှာအတီးဖြစ်မှုနဲ့မြောက်ပိုင်းတန်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးပန်းထိုက်ကမြကြီးနားမြို့တရားရုံးမှာဥက္ကဋ္ဌရှောက်ထားခဲ့တာကိုတမတော်ဘက်ကပြန်လည်ရုပ်သိမ်းပြီးရပိုင်းတွင်မှာပဲအခုလို KBC ဥက္ကဋ္ဌနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံကြတာဖြစ်ပါတယ်။တွေ့ဆုံမှုအတွင်းတမတော်ဘက်က KBC ဥက္ကဋ္ဌကိုတရားစွဲဆိုထားတာရုပ်သိမ်းနဲ့အကြောင်းငြိမ်းချမ်းရေးလက်တွဲဆောင်ရွက်ဖို့ပြန်ဘာသာရေးဖိနှိပ်မှုတွေတမတော်ဘက်ကမရှိဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့ ဒေါက်တာ ကလမ်ဆမ် ဆောင်ကတော့နှစ်ဖက်ငြိမ်းချမ်းရေးကိစ္စတွေပြန်ပြီးစနိုင်ဖို့ပြောခဲ့ပြီးတော့ဆစ်ဆောင်တွေအင်ပြန်နိုင်မှုအရေးကိုအဓိကဆွေးနွေးခဲ့တယ်လို့နှစ်ဖက်ပြည်ကြရေးလက်မှတ်ရေးထိုးပြီးမှပဲဒေတာကန်တွေနေရာပြောင်းရေးကိုမျှော်လင့်တယ်လို့ပြောခဲ့ကြောင်း VOA ကိုပြောပါတယ်ဒေါက်တာကလမ်ဆမ်ဆောင်နဲ့အတူသင်းဥစရာတော့နှစ်ပါးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ PCG ကတာဝန်ရှိသူတွေပါတက်ရောက်ခဲ့ပါတယ် KIU
ပါတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဆိုအငင်းချင်းကိုစလက်ဖွဲ့ရဟာနှစ်ဖက်အပြစ်ရရေးအတွက်လာမယ့်စက်တင်ဘာ16ရက်နေ့မှာကျင်းတုံမြို့မှာဆွေးနွေးဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်အနာရပါတီကတာဝန်ရှိသူတူလောက်ကျန်တပ်ဖြတ်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းနယ်စပ်မြို့ကမြို့မှာရဲတပ်ဖွဲ့ကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တွေကိုတောက်ကြနေ ူနှစ်ဦးဟာတနက်မြို့နီးရက်တက်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တရားအပြင်းထန်ရရှိပြီးဆေးရုံမှာသေဆုံးသွားတာဖြစ်တယ်လို့ပြောပါရယ်သူတို့ဟာဆိုးသွမ်းရိုဟင်ဂျာတွေဖြစ်ပြီးလူရဲမှုပြန်ပြီးဆွဲမှုနဲ့မျိုးစေးမောင်ကုန်မှုတွေမှာပါဝင်ခဲ့သူတွေဖြစ်ကြောင်းနဲ့ဖရောက်ကိုတပ်ဖြတ်တယ်လို့ဆဆွဲခံရသည်တွေလို့လည်းကော့ဆက်ပဇားခရိုင်ရက်တက်ဖွဲ့ချီးကဲကပြောပါရယ်အခုကအဝါမီလိပါတီလူငယ်အဖွဲ့ကရရှိဖရောက်ကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်မှုကြောင့်ရက်တက်ဖွဲ့နဲ့အပြန်အလ နပစ်ခတ်ပြီးတေဆုံးသူရိုဟင်ဂျာဒုက္ခသည်6ဦးထိရှိသွားပြီလို့ AFP သတင်းရသိရပါတယ်2019ခုနှစ်အော်လကောဘလကစလို့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်တေဆုံးခဲ့သူဒုက္ခသည်အနည်းဆုံး36ဦးရှိပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဟာရိုဟင်ဂျာတွေပေါ်ဥပဒေပြင်ပတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့လည်းလူ့အခွင့်ရေးအဖွဲ့ကဆွဆွဲထားပါတယ်ခင်
ကွန်ပျူတာဖောက်ထွင်းတဲ့မြောက်ကိုရီးယား hacker အဖွဲ့၃ခုကို American ပြည်တော်စုကအရေးယူထမ်းခတ်လိုက်ကြောင်း American ဗန်နိုင်းဝင်ကြီးဌာနကတောက်ကြနေမှကြေညာပါတယ်။ဒီအဖွဲ့တွေဟာ WannaCry လို့ခေါ်တဲ့ငွေညစ်တဲ့ cyber တိုက်ခိုက်မှုတွေနိုင်ငံတကာဗန်တွေနဲ့ဗန်စင်းဖွင့်ထားသူအချက်လက်တွေကိုဖောက်ထွင်းခိုးယူမှုတွေမှာပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။အဖွဲ့၃ဖွဲ့ကတော့ Lazarus အဖွဲ့ Blue Norof နဲ့ Andrea အဖွဲ့တွေဖြစ်ပြီးသူတို့ကို American နဲ့ကုလသမဂ္ဂတို့ကအရေးယူထမ်းခတ်မှုချမှတ်ထားတယ်မြောက်ကိုရီးယားအစိုးရမူလထောင်လိုင်းဘျူရို RGB ကနေထိန်းချုပ်ထားတယ်လို့ပြောပါတယ်။ဒီမြောက်ကိုရီးယား hacker အဖွဲ့တွေဟာတရားမဝင်လက်နက်နဲ့ပဲ့ထိန်းတဲ့ဒုံးကျည်အစီအစဉ်တွေအတွက် cyber တိုက်ခိုက်မှုတွေလုပ်တာကြောင့်အခုလိုအရေးယူရတာဖြစ်ကြောင်းဗန်နိုင်းဝန်ကြီးဌာနရဲ့အကြံဖက်ဝါဒနဲ့ငွေကြေးဆက်နွယ်မှုထောင်လိုင်းဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Shigel Madonka ကပြောပါတယ်။ဒါပြင် American နဲ့ကုလသမဂ္ဂမြောက်ကိုရီးယားပေါ်အရေးယူတန်းကပ်ထားမှုတွေပိုးပြီးအားကောင်းဆက်လုပ်တော့မယ်ပြင်ငွေကြေးကွန်ရက်ဆိုင်ရာ cyber လုံခြုံရေးပိုကောင်းအောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူလက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။ Lazarus အဖွဲ့က WannaCry ငွေညစ်တဲ့ cyber တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေပြီးဒါကိုမြောက်ကိုရီးယားကလှုပ်ဆောင်တာဖြစ်ကြောင်း American, Australia, New Zealand နဲ့ Britain နိုင်ငံတွေကလက်ခံထားတာဖြစ်ပါတယ်။
စပယ်မြေဖြောထုတ်ဖို့တရားမဝင်မိရှုမှုတွေကြောင့်အင်ဒိုနီးရှားနိုင်ငံဆူမက်ထရာနဲ့ဘော်နီယိုကျွန်းတွေမှာတောင်းမီလုံချမ်းမှုအကြီးအကျယ်ဖြစ်ပေါ်နေပြီးပြည်내မြို့တော်ပေါ်မိခိုးမြူတွေဖုံးလွှမ်းနေပါတယ်။အဲ့လိုမိခိုးတွေဖုံးလွှမ်းနေတဲ့အထက်မှာပဲဒေသခံပြည်သူရာပေါင်းများစွာခွေးမြေတစ်ခုတည်းစုဝေးလို့မိုးရွာစေကြောင်းတောက်ချန်နေမှာဆူတောင်းခဲ့ကြပါတယ်။မိုးတွေချက်ချင်းရွာပြီးမိခိုးတွေပျောက်စေဖို့ဆူတောင်းနေရပါတယ်လို့အသက်59နှစ်အရွယ်အစိုးရဝန်ထမ်းရာမက်ကပြောပါတယ်။ပြည်내အုပ်ချုပ်မှုရေးမှုရဲ့အစိုးရတောင်းမီလုံချမ်းမှုကြောင့်ကျောင်းပေါင်း3900နီးပါးတောက်ချန်နေကယာယီပိတ်ထားခဲ့ရပါတယ်။အင်ဒိုနီးရှားတောင်းမီကြောင့်မိခိုးငွေတွေကမလေးရှားနိုင်ငံဘက်ကိုပြန့်လွင့်နေတာကြောင့်နှစ်နိုင်ငံကြားတန်တမာရေးအငင်းပွားမှုတွေဖြစ်ပေါ်ခဲ့ရတယ်လို့စင်ကာပူနိုင်ငံမှာလည်းအဆောက်အဦပြင်ပသွားလာရေးလှုပ်ရှားမှုတွေကိုရှော့ချဖို့အစိုးရကပြည်သူလူထုကိုတတိပေးထားခဲ့ပါတယ်ခင်ဗျာ
စက်တင်ဘာလ14ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရမယ့်အထဲမှာတော့အရင်ဆုံးအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးအခြေအနေကိုပြောပြပေးမှာပါ2018ခုနှစ်ကစပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်တို့ဟာ၃ချိန်တွေ့ဆုံခဲ့ကြပြီးပါပြီ။သမ္မတထရမ့်ကတိတ်မကြခင်မှာသူတို့နှစ်ယောက်စရုပ်ထအချိန်တွေ့ဆုံဆွေးနွေးသွားနိုင်ဖွယ်ရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းကိုရီးယားအရေးဆောင်ကြည့်သူတွေကတော့နှစ်နိုင်ငံကြားအချိန်အတော်ကြာရပ်ဆိုင်းနေတဲ့အောက်ခြေအဆင့်ဆွေးနွေးပွဲတွေအပေါ်မှာပိုးပြီးတော့အာရုံစိုက်နေကြပါတယ်။ VOA သတင်းတောက်ဝီလျံဂယ်လိုဆိုးမျိုးကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါရှင်။
အခုနှစ်ကုန်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သရုပ်ထအကြိမ်တွေ့ဆုံဆွေးနွေးနိုင်ပွဲရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်
။ Certainly they want to meet. They'd like to meet. I think it's something
သူတို့ဘက်ကတွေ့ချင်ပါတယ်။ဒီတွေ့ဆုံမှုကနေတခုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်
။မြောက်ကိုရီးယားနိုင်ငံဘက်ကတော့အခုလကုန်မှာအောက်ခြေစစ်ဆွေးနွေးမှုတွေလှုပ်သွားဖို့ကမ်းလှမ်းထားပါတယ်။ဒါကြောင့်ညီနိုင်ဆွေးနွေးမှုတွေဟာပိုပြီးတော့ထိတိယောက်ယောက်ဖြစ်လာမယ်လို့လည်းပြောလင်းလာနေကြပါတယ်။ဒါပြင်သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ထွက်သွားတာကလည်းဆွေးနွေးမှုတွေအတွက်အထောက်အကူဖြစ်လာနိုင်လဲဆိုပြီးအင်မီရော်မျိုးသားလုံခြုံရေးအကောင်စီအရာရှိဟောင်ဒန်နက်စ်ဝေါ်လ်ဒါကပြောပါတယ
် I think that the North Koreans will be happy
သမ္မတထရမ့်ရဲ့အဖွဲ့ထဲမှာဂျွန်ဘိုတန်မပါတော့တာကိုမြောက်ကိုရီးယားဘက်ကသဘောကျလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကိုရီးယားကိစ္စနဲ့ပတ်သက်ရင်ဂျွန်ဘိုတန်ဟာသမ္မတထရမ့်ရဲ့မူဝါဒတွေနဲ့ဘယ်တုန်းကမှသဘောထားချင်းမတိုက်ဆိုင်ဘူးဆိုတာရှင်းပါတယ်
ဂျွန်ဘိုတန်ကမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုလျော်ပုံစံတိုင်းလုပ်ဖို့ညွှန်ညွှန်းခဲ့ပါတယ်။ဒါပေမဲ့လည်းလျော်ကောင်းဆောင်မွဟာမက်ဂဒါဖီဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆော့လိုက်ပြီးတဲ့နောက်မှာအမေရိကန်ကကြောရောင်းနောက်ခံပေးထားတဲ့သဘုံလေးရဲ့တပ်ဖြတ်တာကိုခံလိုက်ရတဲ့အတွက်ဒါဟာမြောက်ကိုရီးယားထွက်တော့ထိတ်လန့်တုန်လှုပ်စရာပုံရိပ်ဖြစ်တယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ
် You just take a look at what happened with Gaddafi
ဂရာဗီဘာဖြစ်သွားတယ်ဆိုတာကိုတော့ပြန်ကြည့်လိုက်ပါဒါကပြောလို့ကောင်းတဲ့ကျင်မှုတလို့အဲ့လိုပြောတဲ့အတွက်ဆွေးနွေးမှုတွေကရှိဖို့မရောက်ဖဲနောက်ပြန်လှည့်စီပါတယ
်ဂျွန်ဘောလ်တန်ထွက်သွားပြီမဲ့လဲမြောက်ကိုရီးယားဘက်ကတော့ဆွေးနွေးမှုတွေကိုလွယ်လွယ်ကူကူအောင်မြင်အောင်လုပ်လာနိုင်ကြတော့မရှိပါဘူးမြောက်ကိုရီးယားဟာအခုသတင်းပတ်အတွင်းမှာပဲဒါတို့ပြစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကိုလှုပ်ခဲ့ပြီးတော့တဟာပြီးခဲ့တဲ့မေလကစလို့
Fabrications like the missile launches are not helpful.
Dongji Santa Pilo Dalo, Jansara Loya Duga, Taukum, Pisive, Nuclear Lenet, Chetany, Omnipotwe, Jamaru Nemia, Korean and Go, Swinemuri, Pian Losi Jamare.
Together, Swinemuri Pian and Sartin Name, so you know, Belupos and Epian Samles Raga, Yijibare. But unless you're American and your Korean in a nuclear, the board to Nimu, Manage, Tutamu, Yajin, so you know, Kim Jo, only Tama from Do, let's win no say on Tadam Hobe, nuclear junion, Kurai, Sununi Ninja, Ma Pipare, Kamia.
Goya Ninja Jarabashi, a cool Uropa, Tamagani, Britain, no treme, ye map, Jinteka, your pari, Jinse, Nitalis, or at Yopia Piraume. EU Europa Tamagatigani Britain Notrepo Tamaya Nika Lani Rechema Britain England Yile Jada Chare Pintin Nangam Miao Pine Segama Pinsin Nivare EU Ne Britain Jada Bordu Nijamiabe Notreme Lala Shini Raja Eri Lu Chini Pilage Yin Kongto Yego Matika on Pinti Bama Pinsin Nira Pipare Balu Pinsin Nidles Raguro Pintin Miao Pine Kelly Segam Yogani Bifu Idrindao Lisa Fly Nathrin Pipu Tavare Masum Yamonga Tinja Piva Mission
ပြည်သူနိုင်ငံမြောက်ပိုင်းကကယ်လီစိတ်ကန်းနဲ့ဗြိတိန်နိုင်ငံတောင်ပိုင်းကဒိုဗာစိတ်ကန်းကြားအင်္ဂလိပ်ရေလက်ကြားတာခြားပါတယ်။လမ်းမြေနိုင်လောက်တဲ့ကီလိုမီတာ40ကျော်လောက်သာအကွာအဝေးရှိတဲ့ဒီစိတ်ကန်းနှစ်ခုကနှစ်ဖက်အပြန်အလှန်ကုန်စည်စီးဆင်းမှုနဲ့ကုသန်းသွားလာရေးအတွက်တိတ်ကိုအရေးကြီးပါတယ်။လောလောဆယ်ဗြိတိန်နိုင်ငံ
ကယ်လီဘက်ကစီးပွားရေးတွေဘယ်လိုဖြစ်သွားမလဲဆိုတာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ အကောက်ခွန်ဝန်ထမ်းရှာနေချီကိုထပ်မံခတ်အပ်ပြီးတော့ကယ်လီစိတ်ကမ်းမှာလေ့ကျင့်မှုတွေလုပ်နေပါတယ်။ဗြိတိန်မှာအလုပ်လုပ်နေကြတဲ့ပြင်သစ်ကုမ္ပဏီသက်သိန်းလောက်အတွက်အကောက်ခွန်နဲ့တခြားလိုအပ်တဲ့ကင်းစင်ကြောင်းထောက်ခံချက်တွေကိုအွန်လိုင်းပေါ်မှာလုပ်နိုင်အောင်လည်းပြင်သစ်အစိုးရကစီစဉ်ထားပေးပါတယ်။အဲ့လိုလုပ်ထားတဲ့အတွက်နေဆက်ကိတ်တွေတကယ်ထားရှိတော့မယ်ဆိုရင်အစားအသောက်နဲ
nou twat twa yin so jo re si la me lo twat ni ba de.
British market for North of France is the third market for North.
ဒီနေ့နိုင်ငံမြောက်ပိုင်းကစီးပွားရေးလုပ်ငန်းတွေအတွက်ဒီတင်ကတတိယအကြီးဆုံးဈေးကွက်ဖြစ်ပါတယ်။အထူးသဖြင့်မော်တော်ယာဉ်နဲ့အစားအသောက်လုပ်ငန်းတွေအတွက်ဒီတင်ကဈေးကွက်ကြီးတစ်ခုပါ။ဒီနေ့မြောက်ပိုင်းကစီးပွားရေးဟာပြင်သစ်အတွက်သိပ်အရေးကြီးပါတယ်။အင်္ဂလိပ်ဈေးကွက်ကိုကုန်တွေတင်ပို့နိုင်ဖို့ပြဿနာရှိလာမယ်ဆိုရင်ပြင်သစ်မြောက်ပိုင်းအတွက်စိုးကျိုးတွေရှိလာနိုင်ပါတယ
်။တကယ်လို့သဘောတူညီချက်မရဘဲဗြိတိန်နှုတ်ထွက်သွားရင်ပြင်သစ်ငါးလုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေထိခိုက်နိုင်ပေမဲ့ဗြိတိန်ဘက်ကကားထုတ်လုပ်မှုလုပ်ငန်းတွေကတော့ပြင်သစ်နိုင်ငံဘက်ကိုရွှေ့လာနိုင်တယ်လို့လေ့လာချက်တစ်ခုကတွက်ချက်ခံဖန်းထားပါတယ်။ကယ်လီမျိုးကန်တချို့ကတော့ဗြိတိန်ဘက်ကခီးတဲ့တွေရေလန်းကနေပြန်ရောက်လာနိုင်တယ်လို့မျှော်လင့်နေကြပါတယ
်။ Here in Calais we don't have many English taking the ferry anymore.
ဗြိတိန်ဘက်ကကရုတ်တင်မော်စီးပြီးကယ်လီဘက်လာသူတွေအခုတိတ်မရှိကြတော့ပါဘူး။အများစုက Eurostar ရထားပဲစီးပြီးတော့ပြင်သစ်ကိုလာကြပါတယ်။တကယ်လို့သဘောတူညီချက်မရပဲဗြိတိန်ထွက်သွားရင်တော့အကောက်ကုန်တင်းတဲ့ဆေးလိပ်တွေအရက်တွေဝယ်ဖို့ဗြိတိန်တွေပြန်ရောက်လာကြမယ်ထင်ပါတယ်။
EU ရဲကနေဘလို့ပုံစံနဲ့နှုတ်ထွက်မလဲဆိုတာဗြိတိန်နိုင်ငံထဲမှာစပင်ရင်းညင်းခုံအဖြေရှာနေကြချိန်မှာပြင်သစ်နိုင်ငံကယ်လီစိတ်ကမ်းမြို့မှာတော့ဖြစ်လာမဲ့အခြေအနေကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ထားကြပါတယ်ရှင
်။တော်ရရှင်များရှင်။မကြသေးခင်ကမြန်မာနိုင်ငံကဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစည်းနဲ့ဒေါ်လာစည်းမတည်ငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတိမငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရင်ကြတာဟာလူရာထက်များပိုနေပါသလားစိုးရင်တင့်စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်တွေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီရက်စနေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုမြမပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။တိုင်းရင်းသားအခွင့်အရေးတွေအပြည့်အဝမရသေးသလိုပြည်တွင်းစစ်မှုတွေလည်းတောက်နေသေးတဲ့အချိန်မှာ NLD အစိုးရလက်ထက်တိုင်းရင်းသားရေးရာဝန်ကြီးဌာနကိုဖွဲ့စည်းတည်ထောင်လာခဲ့ပေမဲ့အဲ့ဒီဝန်ကြီးဌာနအနေနဲ့တိုင်းရင်းသားအရေးကိစ္စတွေကိုထိရောက်စွာကင်တွယ်ဖြေရှင်းနေတာမျိုးမတွေ့ရသေးဘူးလို့နိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်နေသူတွေနဲ့အခက်ခတ်တွေကသုံးသပ်ကြပါတယ်။၃နှစ်ကျော်သက်တမ်းရှိလာပြီဖြစ်တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းမေးခွန်းထုတ်လာနေကြပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင
်။လွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာအနှစ်80နီးပါးအခုချိန်ထိအောင်မြင်စွာကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့ပြဿနာကတော့တိုင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒဏ်လူညီများအခွင့်အရေးပြဿနာတွေပဲဖြစ်ပါတယ်။ဒါကိုသိတဲ့ NLD ပါတီကရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်မှာတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့ပြည်တွင်းညဉ့်ဉန်းရေးကိုဦးစားပေးလုပ်မယ်လို့ကြေညာခဲ့တဲ့အတိုင်းအစိုးရတက်လာကစားဝန်ကြီးဌာနတွေပြန်လည်ဖွဲ့စည်းချိန်မှာတိုင်းသားရေးရာဝန်ကြီးဌာနကိုစတင်ဖွဲ့စည်းခဲ့ပြီးမွန်တိုင်းသားခေါင်းဆောင်တူဖြစ်တဲ့နိုင်သက်လွင်ကိုဝန်ကြီးအဖြစ်တာဝန်ပေးအပ်ခဲ့တာပါတိုင်းသားတွေလိုအပ်နေတဲ့အရေးကိစ္စကိုလှုပ်ဆောင်ဖို့ဒီဝန်ကြီးဌာနကိုဖွဲ့စည်းခဲ့ခြင်းမျိုးဖြစ်တယ်လို့သူနားလေကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြွန်းညွန့်ကရှင်းပြပါတယ်
ဟုတ်ကျွန်တော်တို့တဘောပေါက်တာအရောတိုင်းသားရေးရာဝန်ကြီးအားတိုင်းသားတွေနဲ့ပတ်သက်တဲ့เนาะအရေးရာအလုံးစောင့်ဖို့ပါဒီထဲမှာเนาะဘာသာစကားယဉ်ကျေးမှုနောက်တစ်ခါတိုင်းသားချင်းချင်းပြန်ပြန်လည်နားလည်မှုရရှိဖို့ဒါနေပြီးတော့ပြည်ရင်းငြိမ်းချမ်းရေးတိုင်းသားလက်နက်ကိုင်ရေးပါဝင်တဲ့ခံစားရတဲ့ဒါတွေကပါပေါ်မှာပ
ါမြမသမိုင်းမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဒီဝန်ကြီးဌာနအနေနဲ့အခက်အခဲတွေရှိနိုင်တာမှန်ပေမဲ့တိုင်းသားအရေးအတွက်ဝန်ကြီးနိုင်သက်လွင်ရဲ့စိတ်ကူးစိတ်တမ်းတွေအပေါ်မှာမူတည်လိုက်မယ်လို့သုံးသပ်သူကသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်
။ဟိုတိုင်းသားရေးရာဝန်ကြီးဌာနဆိုကြတဲ့ကတိုင်းသားအရေးတွေကိုလည်းဟိုဦးစားပေးမယ်ဆိုပြီးတော့မှသူတို့ရည်ရွယ်ချက်ပုံရတယ်။လောလောဆယ်အစိုးရသက်တမ်းတော်တော်ကြာလာတဲ့ချိန်ထိဒီဟာကြီးကအဖက်ဝင်နေတာတော့မတွေ့ရဘူး။ဒီတိုင်းပြည်မှာတိုင်းသားအရေးကိစ္စတွေကလုံးဝမဲ့ဟာတွေကအများကြီးပဲ။အဲဒါပေမဲ့ဝန်ကြီးနဲ့လည်းသက်ဆိုင်တယ်။ဝန်ကြီးကဘယ်လောက်ထိဒီဟာကိုထိုးထိုးထွန်းထွန်းနဲ့ပြုလုပ်မယ်ဆိုတဲ့ဟာလည်းတက်ဆက်ဆိုင်တယ်။ဝန်ကြီးကလည်းဟိုအပြစ်လည်းဖြစ်တယ်။နောက်တစ်ခုကဘယ်တော့မှဝန်ကြီးလည်းမလုပ်ခဲ့ဘူးတဲ့ခါကျတော့ဝန်ကြီးဌာနကြီးတစ်ခုလုံးပြီးဆောက်ဖို့ဆိုတော့အတူလည်းမလုပ်ကြဘူးနဲ့တူတယ်ကြည့်ရတာ။
တိုင်းသားရေးရာဝန်ကြီးဌာနစဖွဲ့စည်းကလေးကအားကောင်းမောင်းတမ်းမရှိခဲ့ပေမဲ့အခုချိန်မှာတိုးတက်မှုတချို့မြင်ရတယ်လို့အပြစ်ရဲ့တိုင်းသားလက်နက်ကန်အရေးမှာထဲထဲဝင်ဝင်လှုပ်ဆောင်နေသူပို့မျိုးသားလူမျိုးရေးအဖွဲ့ခေါင်းဆောင်ဘိုးမိုးကြီးခွန်ဦးကကပြောပါတယ်
။အထူးသဖြင့်တော့ဒီစာပွဲတွေအားဆိုရင်အကောင်မောပါနဲ့မလာဘူးတော့ဖွဲ့စည်းပုံမပြေတာတော့စုပွဲမှု structure မှကောင်းတာတော့အခုကတော့တော်တော်လေးတော့ပုံစံတော့ကျလာတယ်ပြည်နယ်တွေမှာလည်းပဲဝန်ကြီးဌာနအခွဲတွေပေါ်လာတယ်တော်တော်လည်းပဲသူကင်ဆွဲရမယ်ဝန်ကြီးဌာနကင်ဆွဲရမယ်ကြာထန်ဥပဒေရတော့တိုင်းရင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေတစ်ခုပဲရှိတယ်ကျွန်တော်ကတော့နိုင်ငံရေးအခွင့်အရေးလို့နော်စာရီဆိုရီရိုက်လို့ခေါ်တဲ့အမည်အခွင့်အရေးလို့ဒိက္ခတွေမှာကျတော့ဆွေးနွေးနိုင်တဲ့အခြေအနေတော့မတွေ့ရသေးဘူးဗျဖြစ်ပြီးတင်တာတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုပြီးတော့အချိန်ဟုန်နဲ့ကြိုးစားပေးနေတာပေါ့လို့
ဒီဝန်ကြီးဌာနဟာတကယ်တော့မလိုအပ်ဘူးလို့စတင်ဖွဲ့စည်းခဲ့ခြင်းတုန်းကဝိုင်းရင်တိုင်းရင်းသားခေါင်းဆောင်တွေရဲ့အစည်းအဝေးတစ်ခုမှာမှတ်ချက်ပေးပြောဆိုတာနေထွက်ပေါ်ခဲ့မှုပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့တမိုင်းလူအပ်ချက်အရဒီဝန်ကြီးဌာနရှိတဲ့နာမှန်ပေမဲ့လှုပ်ရှားမှုအားနည်းနေတဲ့ဝန်ကြီးဌာနမဖြစ်သင့်ဘူးလို့မြန်မာနိုင်ငံရေးဝေဖန်သုံးသပ်သူဦးတန်းစိုးနိုင်ကထောက်ပြပါတယ
်။တိုင်းမကြီးရဝန်ကြီးဆိုလို့ရှိရင်တော့ညာတကယ်ကတော့တိုင်းမကြီးနဲ့ပတ်သက်တဲ့အခြေအနေလှုပ်ရှားမှုတွေမှာတော်တော်လေးပေါ်ပေါ်လွန်လွန်ရှိရမှာပေါ့ညာ။အဲ့ဒီလှုပ်ရှားမှုအတွင်းမှာလည်းဦးနိုင်သက်လွင်ကိုကျွန်တော်သိမ့်တွေ့ရဘူး။တိုင်းမကြီးရဝန်ကြီးဌာနရှိတော့ရှိတယ်မှာလေ။ဘာမကြီးရဲ့အနေအထားရ။ဒါနဲ့ခက်တာကတိုင်းသားကြီးကဒီစွာလီမဒီဝင်းကြီးဌာနရဲ့ပါဝင်တဲ့အခါနဲ့ပတ်သက်ပြီးကျွန်တော်ဘာမှမသိရမမြင်ရမကြားရတဲ့အတွက်တော့ကျွန်တော်တို့အနေနဲ့အားရတင်တတ်ဆရာမရှိဘူးလို့ကျွန်တော်ပြောချင်တာပ
ါဝင်းကြီးဌာနအစ်တစ်ခုဖြစ်နေတဲ့အတွက်ဝင်းကြီးနိုင်သက်လွင်အနေနဲ့ရှုပ်ထွေးလွန်းတဲ့ပြဿနာတွေကင်တွယ်ဖြေရှင်းဖို့ Yongjimu Anneli Bonyade Lu, Anneli Biogunya, Dota Nunyunga, Tunda Bari.
Anna, when you can have had to be a long nigga, Tana take it there, Kama, to look down the DM, BGM, Kibi, and the Virgin or Mimari. Do you look by Munigo, to go and move a Yongji Sechamu, Michilo Kipal and Magana? Not to look for a Diana here, Benyapi, not giving me any lonely Kipal in the center anywhere.
အဲ့ဒီအခါမှာသူကလုံဆောင်ရမယ့်လုပ်ငန်းတွေကိုတည်ကြည်ကြအဆုံးဖြတ်ဖို့အတွက်သူမှာအခက်အခဲရှိနေတာလို့ပဲကျွန်တော်တို့အမြင်ပါတယ်။ဝန်ကြီးနဲ့တက်လွင်ကိုဗီအိုရဲ့အဆက်အသွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။အနယ်ဒီအစိုးရတက်လာကစားနှစ်ထောင်ဆယ်ချောင်းမတ်လတည်းဝန်ကြီးဌာနတွေကိုဖွဲ့စည်းကြေညာတဲ့အခါတိုင်းဒေသကြီးရဝန်ကြီးဌာနတည်တစ်ခုကို င်းပနိုင်ဖို့မြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းနဲ့ပူးတွဲအကောင်တွေဖော်နေတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။တထမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားတွေကိုကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့အပါအဝင်ရှမ်းပြည်နယ်တာချီလိမ့်မြို့စတဲ့နေဆက်မြို့တွေမှာစက်တင်ဘာလ23ရက်နေ့ကကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံသားတွေဟာတရုတ်နိုင်ငံဘက်မှအများဆုံးလူကုန်ကူးခံနေကြရပြီးထိုင်းနိုင်ငံဘက်မှာတော့ဒုတိယအများဆုံးဖြစ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားတွေကိုထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မြဝတီမြို့နဲ့တာချီလိမ့်မြို့တွေမှာကျင်းပခဲ့ရမှာထိုင်းနိုင်ငံဘက်ကလူကုန်ကူးမှုတားဆီးနှိမ်နှင်းရေးအဖွဲ့အစည်းတွေနဲ့တက်ရောက်ခဲ့တာပါမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုတွေနဲ့ပတ်သက်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေသာအောင်ကခုလိုပြောပြပါတယ
်ကျွန်တော်နိုင်ငံအနေနဲ့ကတော့ဒီလူကုန်ကူးမှုလက်ကောက်ဒေတာကတော့ကမ္ဘာမှာဖြစ်ဆုံးပါမှာထိုင်းနိုင်ငံကတော့ဒီပြည်ထောင်တိုင်းကမ္ဘောဒီးယားလို့ပြောနေမှာနော်ဒေလန်ဒီဒေလန်နဲ့ထိုင်းရဲ့ပြည်ထောင်ဒီမြောက်မြဝမ်းကတော့ကမ္ဘာမှာဖြစ်ပေါ်နေရပါဘူး။အဲဒီမှာကျွန်တော်တို့နိုင်ငံကနေဒီကုန်းကတော့ဒီပြည်နိုင်ငံမှာအများဆုံးဒီထိုင်းနိုင်ငံနဲ့ပတ်သက်တဲ့ဒုတိယအများဆုံးဖြစ်ပါတယ်။ဒီချက်ဖြစ်တင်နေတော်များများကတော့ဒီဝေစာတွေဖြစ်ခြင်းနဲ့တော့ဒီလမ်းအရှင်ကြီးတွေကလည်းဆိုတော့သွားတဲ့အခါမှာဒီအမုံနဲ့တော့သွားတဲ့ဟာတွေပေါ့။အဲဒီဟာတွေမှာမှထိုင်းနိုင်ငံမှာဖြစ်တာပါခင်ဗျာ။ဒီချက်လည်းပြီးတော့ရှိတာပါလေ။ဒါနဲ့တစ်ခါနိုင်ငံမှာဖြစ်တော့လည်းပိုများတာပါခင်ဗျာ။
2019ခုနှစ်ထဲမှာတော့အရေအတွက်အများဆုံးလူ60ကျော်ကိုလွှဲပြောင်းပေးတာမျိုးရှိတယ်လို့ပုံမှန်အားဖြင့်ထိုင်းမြန်မာလူကုန်ကူးမှုတားဆီးနေတဲ့အဖွဲ့တွေပူးပေါင်းပြီးလုံဆောင်ချက်တွေအရလည်းလွှဲပြောင်းတာမျိုးတွေရှိနေတယ်လို့လည်းဦးတေသာအောင်ကပြောပါတယ
်60ကျော်တခါလို့ရတယ်မှာဒါထဲမှာတော့ပုံမှန်လူကုန်ကူးမှုအမှုဖွင့်တာတော့မရှိဘူးတကယ်လို့သူဒီတာမယာရှိနေတယ်လို့ပြန်ထည့်ပေးရလို့ရှိတယ်မှာအဖွဲ့နဲ့လာထည့်ပေးတဲ့အားမျိုးလည်းရှိတယ်လို့ခန္ဓာနဲ့ကြိုးတာရှိတယ်လို့ဒီလောက်ကားနဲ့လူကုန်ကားနဲ့ဖြည့်ဆက်ပြီးတော့ပုံမှန်လောက်ပြောင်းပေးရလို့ရှိကြတယ်မှာဟုတ်နိုင်ငံအဆက်အသွယ်ယူဆပြီးတော့သဘောတူခါလည်းရှိကြတယ်ဒီလိုမျိုးရဲ့စိတ်တိုင်းဆိုင်ရာမတိခိုက်အောင်လို့ဒီကြောက်ကြောင်နဲ့ဆက်မဆက်ကြဖြစ်ဖို့လို့သူရဲ့အခွင့်အရေးတွေပြန်ရဖို့ဒီအဆက်အသွယ်ယူဆတာရှိကြတယ်မှာနိုင်ငံဦးရဲ့စာမှုရဲ့ဆက်ရလာတယ်ပါခင
်ဗျာမြဝတီမြို့မှာကျင်းပတဲ့အခမ်းအနားကိုထိုင်းနိုင်ငံကတက်ခရိုင်အုပ်ချုပ်ရေးမှူးလည်းတက်ရောက်ခဲ့တယ်လို့တာချီလိမ့်မြို့ကအခမ်းအနားမှာလည်းထိုင်းနိုင်ငံဘက်ကတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့်တရား2ကနေလျှော့ချလိုက်ပြီးအဆိုးဝါးဆုံးတရား3အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုးတရား3ကိုအဆင့်လျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလုံဆောင်နိုင်ရင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာရဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရား2စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်။ကျမတို့ video ကို email ကနေတစင်ဝေဖန်အကြံပြုလို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့တိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက် 9:00 အထိလိုင်းဒိုမီတာ 24-40-51 လိုင်းလက်မီတာ 190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian တို့အင်္ဂလိပ်သင်ကန်းစာအမျိုးသမီးခန္ဓာအပြင်မြေအောက်ဥမင်တွေဖောက်တာနဲ့အဆောက်အဦတွေဆောက်ရမှာတိတိတိလိုက်တဲ့အချက်လက်တွေအကြောင်းသိပ္ပံနဲ့ဤပညာကဏ္ဍမှာအခုလိုနားဆင်နိုင်ပါတယ
်။အဲ့မြေအောက်ဆိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါမိုးနိုင်ငံရဲ့ stability ပေါ့။ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့
စင်ကာပူကမြို့ပြနဲ့တဘာဝဝင်းကျင်အင်ဂျင်နီယာဘူမိဗေဒပညာရှင်ဒေါက်တာတာဝင်းရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါးတွေကိုမူလဆောင်ပါးရှင်တွေရဲ့အဘော်မပြတ်မဲ့ဤတန်စင်နဲ့ဒေါက်ခင်မျိုးသက်တို့ကကောက်နှုတ်တင်ပြပေးတာကိုနားဆင်ကြရမှာပါရှင်
။မြန်မာနိုင်ငံကရွှေချာရင်းနဲ့ပတ်သက်ပြီးအာဆီယံကမှန်ကန်တဲ့ဥဆောင်မှုကိုပြသတဲ့ဆိုတဲ့ခေါင်းစဉ်နဲ့ကြာသပတေးနေ့ထုတ်ဘန်ကောက်ပို့စ်သူ့အမြင်ကဏ္ဍမှာဆောင်းမရှင်ဘီထရစ်လာကိုရေးသားထားတာကိုတင်ပြပေးပါရစေ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရွှေချာဒုက္ခသည်ကလည်း6သိန်းကျော်ရှိနေပြီးအဲ့ဒီထက်က9သိန်းခွဲကျော်ကတော့စစ်တပ်အကြမ်းဖက်မှုကြောင့်2019အောက်တိုဘာကစပြီးရခိုင်ပြည်နယ်တဲကနေထွက်လာသူတွေပါတဲ့။ဒီရင်ကလည်းသိန်းနဲ့ချီပြီးအင်ဒိုနီးရှား၊ထိုင်းနဲ့မလေးရှားပြင်အိန္ဒိယနိုင်ငံဘက်ကိုပါထွက်သွားကြတာပါ။ဒီပြဿနာဟာအာရှတိုက်တစ်ခုလုံးရဲ့ရေးရာတစ်ခုဖြစ်ပေမဲ့အာဆီယံကတည်တည်ချာချာဥဆောင်မှုကိုပြသတဲ့နယ်လို့အစချေထားပါတယ်။အာဆီယံခေါင်းဆောင်တွေဟာဒီလာတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရောနိုဝင်ဘာအာဆီယံထိပ်သီးအစည်းအဝေးတွေမှာပါတွေ့ဆုံခွင့်ရမှာဖြစ်တဲ့အတွက်ဒီဒုက္ခသည်တွေပေါ်မှာဆန္ဒမှုထားပြီးသူတို့ပေါ်မှာအကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်မြန်မာအစိုးရကိုဖိအားပေးတဲ့နယ်လို့လည်းတိုက်တွန်းထားပါတယ်။မလေးရှားမှာတော့တရားမဝင်လာရောက်တဲ့ဒီဒုက္ခသည်တွေကိုဆေးကုသခွင့်ပေးမထားပါဘူးတဲ့။ဒါပေမဲ့မကြသေးခင်ကထုတ်ပြန်တဲ့စစ်တမ်းမှာတော့ဒုက္ခသည်တွေကိုတရားဝင်အလုံးလောက်ကန်ခွင့်ပေးတာဟာပြည်ရင်းထက်ကုန်ပမာဏကိုတန်းနဲ့ချီးပြီးတိုးလာနိုင်စေတဲ့အပြင်မလေးနိုင်ငံသားတွေအတွက်လည်းအလုံးကန်ဖန်တီးပေးနိုင်တာကိုပြသနေတယ်လို့ဆိုပါတယ်။ဒါကြောင့်ရွှေချာတွေတဲကမလေးရှားမှာယာယီနေထိုင်ခွင့်ပေးထားသူတွေကိုတရားဝင်နေထိုင်ခွင့်ပေးပြီးရွှေချာရေးကိုမလေးရှားကစပြီးစံပြအဖြစ်လုပ်ပြဖို့အတွက်အကြံပေးထားပါတယ်။အခုဆိုဘင်္ဂလားဒေ့ရှ်အစိုးရကရွှေချာတွေပေါ်မှာရေရောမှုနည်းလာတဲ့အပြင်ဒုက္ခသည်စခန်းတွေမှာတားမြစ်ပိတ်ပင်မှုတွေတိုးလာနေတယ်လို့သူတို့ကိုပြန်ပြီးလက်ခံမယ်လို့ပြောတဲ့မြန်မာနိုင်ငံမှာကလည်းရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးသူတွေရခိုင်မြောက်ပိုင်းဒေသကိုမသွားနိုင်တဲ့အပြင်အဲ့ဒီမှာရှိနေတဲ့ရွှေချာ9သိန်းခွဲ6သိန်းလောက်ဟာလည်းကန့်ကွက်မှုတွေကိုခံနေရတယ်လို့ဆိုပါတယ်။ဒီရခိုင်ပြည်နယ်အရေးကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံရေးအရာဆိုရင်ကိုဖီအန်နန်ကော်မရှင်ရဲ့ရခိုင်ရေးအကြံပေးမှုတွေကိုမြန်မာအစိုးရဖော်ဆောင်ဖို့အတွက်အာဆီယံကနေအကူအညီပေးတဲ့တယ်လို့မြန်မာအစိုးရနဲ့လည်းဂုရယ်ပိုးပြီးကြေကြေပြန့်ပြန့်ဆွေးနွေးဖို့လိုအပ်နေတဲ့အပြင်ဒီလိုဆွေးနွေးရမှာရွှေချာတွေကိုပါဖယ်မထားဖို့အတွက်အကြံပေးထားပါတယ်
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာနေဆိုတဲ့အလားအလာကြောင့်မြန်မာအစုချေရဈေးတွေတက်သွားတယ်ဆိုတဲ့ကောင်းစင်နဲ့ရူရှီရိုကိုတာယီရာကစက်တင်ဘာလ12ရက်နေ့မှာရေးထားတာကို asia.nikkei.com မှာဖတ်ရပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုတကားဖွင့်ပေးလိုက်ပြီလို့ကြေညာလိုက်ပြီးတဲ့နောက်ဩဂတ်လထဲမှာအစုချေရအညွန်ကိန်းဆရာကိုင်းလုံးတက်သွားတယ်လို့ဆိုပါတယ်။ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေရဲ့ရှယ်ယာတွေကိုပြည်ပရင်းနှီးမြှုပ်နှံသူတွေကအယောင်းဝယ်လုံးနိုင်မယ်လို့မြန်မာတာဝန်ရှိသူတွေကပြောဆိုလိုက်ပြီးတဲ့နောက်နှစ်လအကြာမှာပဲမြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတရှိန်ထိုးဝင်လာနိုင်မယ်လို့မျှော်လင့်နေကြတဲ့အကြောင်းရေးသားထားပါတယ်။နိုင်ငံတကာဈေးကွက်မရေရာဖြစ်နေတဲ့အချိန်မှာပဲမြန် PIX လို့ခေါ်တဲ့မြန်မာအစုချေရဈေးအညွန်ကိန်းကတော့ဩဂတ်လမှာဆရာကိုင်းလုံးဈေးတက်သွားတယ်လို့ဆိုပါတယ်။ မြောင်းလင်းထားတဲ့အတိုင်းစီတက်လာရင်ဘလို့ရေးရှည်အမြတ်ရအောင်လုပ်ရမလဲဆိုပြီးတော့ပြည်တွင်းကယင်းနှိမ့်မြုံနယ်သူတွေကစဉ်းစားလာကြပါတယ်။ FMI ယင်းနှိမ့်မြုံနယ်ရဲ့ကုမ္ပဏီမှာရှယ်ယာဝင်ထားတဲ့ပြည်တွင်းကယင်းနှိမ့်မြုံနယ်သူတယောက်ကတော့နိုင်ငံခြားယင်းနှိမ့်မြုံနယ်သူတွေကြောင့် FMI Store ရှယ်ယာစီးနဲ့မြန်ပစ်ရှယ်ယာစီးတက်လာမယ်လို့မျှော်လင့်တဲ့အကြောင်းပြောပြပါတယ်။2019ခုနှစ်တုန်းကတည်ထောင်ထားခဲ့တဲ့ရန်ကုန် Stock Exchange YSX မှာအပုပ်တင်ထားတဲ့ကုမ္ပဏီတစ်ခုစီရဲ့35ရာခိုင်နှုန်းထိနိုင်ငံခြားယင်းနှိမ့်မြုံနယ်သူတွေကပိုင်ဆိုင်권ကိုဒီနှစ်ကုန်ကစပြီးရှိမယ်ဆိုပြီးတော့မြန်မာ Securities and Exchange Commission MSEC ကုမ္ပဏီကပြောပါတယ်။ဒီနှစ် April လမှာတွေ့ရှိချက်အရမြန်ပစ်အစုရှယ်ယာညွန်ကိန်းကပဂရိတန်ဘိုးရဲ့3ပုံ2ပုံဈေးတက်သွားတာဖြစ်တယ်လို့ဆိုပါတယ်။လက်ရှိချိန်မှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ5ခုရဲ့စုစုပေါင်းဈေးကွက်အရင်းနှီးကဒေါ်လာ150လောက်ပဲရှိသေးတာကြောင့် ကုမ္ပဏီတွေရဲ့ငွေလေပတ်နိုင်မှုကလည်းနည်းတယ်လို့ဆိုပါတယ်။နောက်ပိုင်းမှာကုမ္ပဏီအခု30%ကြီးဖြစ်လာဖို့မျှော်မှန်းကြတယ်လို့လည်းရေးသားထားပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနယ် Western Hedge Funds လို ပန်နာအင်းငွေကြေးအဖွဲ့အစည်းရဲ့ယင်းနှိမ့်မြုံနယ်မှုဆိုင်ရာယုံကြည်အနန်စီမံစီမှုတင်စင်ငွေစတဲ့ရောင်းဝယ်အဖွဲ့အစည်းတွေလှုပ်ဆောင်ဖို့တော့မြန်မာဈေးကွက်ကတင်းငယ်သေးတယ်ဆိုပြီးတော့ထိုင်းကမ္ဘောဒီးယားစတဲ့နိုင်ငံတွေရဲ့အစုရှယ်ယာဈေးကွက်နဲ့တာတကပင်နှိုင်းယှဉ်ထားတဲ့ဒီဆောင်းပါးကိုကောက်လုပ်တင်ပြထားတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုမြို့တော်
Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
Blessing in disguise.
Pipari. Salumbanga. B L E S S I N G. Blessinga. B L E S S. Bless. Sure. Chigan wohayaga. Sente labi. Kriyan bada. Atonuya. Kanji bira pipari. Nan damamho. Noun chide. Blessing. Garo. Kanji mingla pipari. နေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါးဖြစ်တာကိုရည်ညွှန်းပါလေ။ဥပမာကျမ်းမာခြင်းဟာလက်တပါးလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင်။ IN ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကိုက်ခုံရဲ့တိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့။ ဒီသုံးစစ်တဲ့လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါ။ဘာသာရေးကန်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးတည်ဖြစ်စေကောင်းတည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင့်သက်လာတာဖြစ်ပါလေ။ဒါကြောင့်မလို့ဒီသုံးရဲ့အီဒီယမ်အသေးပဲကတော့ကျမစောစောကပြောခဲ့သလိုပါပဲအဆိုးတဲ
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာ
အဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကယာတိဥဒုဆိုလို့ပြစ်ကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I must say, it's a blessing in disguise. I missed the flight to New York. The plane crashed because of bad weather. Blessing in disguise.
American style idiom တုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်စီစဉ်ပို့ချပေးခဲ့တာပါရှင်။အခုအမျိုးသမီးခန္ဓာကိုဆက်ပြီးနားဆင်ရပါမယ်။ကနေဒါဆိုင်ရာ American သံမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Kelly Craft ဟာကြာသပတေးနေ့ကပဲကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးအသစ်အဖြစ်စတင်တာဝန်ထမ်းနေပါပြီ။သူကကုလသမဂ္ဂမှာ American ရဲ့ခေါင်းဆောင်မှုအကောင်အောင်နဲ့လူအခွင့်အရေးကိုလည်းအလေးပေးဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်။ခင်မွန်းဖြစ်သူကြောင့်မီးသွေးလုပ်ငန်းပိုင်ရှင်တန်းကြွယ်တစ်ထည်နဲ့အတူလှူဒန်းခဲ့သူလည်းဖြစ်လို့ဒီရူးနေရာကိုပေးအပ်ခြင်းခံရတာလို့ဝေဖန်နေကြတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကအနားယူသွားတဲ့အမေရိကန်သံအမတ်ဟောင်းနီကီဟေးလီရဲ့နေရာမှာအစထိုးတာဝန်ယူမဲ့သံအမတ်တစ်အနေနဲ့နိုင်ငံတကာရဲ့အကဲဆတ်မှုတွေကိုရင်ဆိုင်ရဖွယ်ရှိနေတဲ့အကြောင်းအစုံလင်ကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှဒေါ်လာလတန်ကစူးစီးတင်ပြထားပါရဲ့ရှင
်I cannot quite reach the words to describe the tremendous pride I feel standing before you as the U.S. Ambassador to the United Nations. This is an institution that is fundamentally committed to the
United Nations. We are going to be able to get the United Nations. We are going to be able to get the United Nations. We are going to ဒီမုံမြက်လှတဲ့ရွေချက်တွေကိုအကောင့်ထဲပေါ်ဖို့ကျမဒီကနေ့နယူးယောက်မှာရောက်ရှိနေတဲ့တွေ့လေကျမတိတ်ကိုဂုဏ်ယူမိပါတယ်လို့ပြောသွားသူကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးတဲ့ကယ်လီခရက်ဖ်ဖြစ်ပါတယ်။နောက်သတင်းပတ်စက်တင်ဘာ19ရက်စတင်မဲ့84ကြိမ်မြောက်ကုလသမဂ္ဂညီလာခံကြီးမတိုင်နှီးစက်တင်ဘာ12ရက်နေ့ကသံမကြီးကယ်လီဟာကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ထံသူ့ရဲ့ခွင့်အလွှာကိုပေးအပ်ခဲ့ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူအနေနဲ့အမေရိကန်ပြည်ထောင်စုရဲ့လူအခွင့်အရေးစံထားချက်တွေကိုလည်းရှေ့ရှုဆောင်ရွက်သွားမှာဖြစ်တယ်လို့ခုလိုပြောခဲ့ပါတယ်
။ I come to the United Nations not only as the President's emissary.
ကျွန်မအနေနဲ့ကုလသမဂ္ဂကိုသမ္မတရဲ့အထူးတန်တမန်ဖြစ်လာရောက်ယုံကြည်မကပါဘူး။အမေရိကန်ပြည်ထောင်စုရဲ့စံထားချက်တွေဖြစ်တဲ့ဒီမိုကရေစီ၊လူလွတ်လပ်မှု၊လူအခွင့်အရေးအပြင်တတ်နိုင်သမျှပဋိပက္ခတွေကိုငြင်းချစွာဖြစ်ရှင်းနိုင်ရေးအတွက်အမေရိကန်ရဲ့အတန်ကိုကိုးစားပြုသွားမှာဖြစ်ပါတယ်။လူသားချင်းစာနာမှုပဋိပက္ခတွေဖြစ်ပေါ်နေတဲ့ဂရိကဘာကြီးမှာနိုင်ငံရေးပထဝီဝင်အနေထားရအကဲဆတ်မှုတွေမှာအမေရိကန်ရဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကတိတ်ကိုအရေးကြီးလာပါတယ်။ကျွန်မအနေနဲ့ဒီလိုမျိုးခေါင်းဆောင်မှုပေးနိုင်ဖို့ရည်ရွယ်ပါတယ်လို့သံမကြီးကယ်လီခရက်ဖ်ကပြောသွားတာပါ။ဒါအပြင
် I will defend America's values and interests.I will stand by our
friends. ဒီနေ့အမေရိကန်ရဲ့စံထားချက်တွေနဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်သွားမှာဖြစ်တယ်လို့ကျမတို့ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့မရှိစင်ရဲတာတွေခိုးကိုရမယ့်တဲ့လူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ဆောက်ရှောက်သွားမှာဖြစ်ပါတယ်လို့သမကြီးကယ်လီခရက်ဖ်ကကြီးပေးသွားပါတယ်။သမကြီးကယ်လီခရက်ဖ်ဟာလက်ရှိရာထူးမတိုင်မီကနေဒါဆိုင်ရာအမေရိကန်သမကြီးဖြစ်သမ္မတဒေါ်လာထရမ့်က2018ဇွန်လ15ရက်နေ့ကအမည်တင်သွင်းခဲ့ပြီးဩဂုတ်လ3ရက်နေ့မှာလွှတ်တော်ကအတန်းနဲ့မဲခွဲဆုံးဖြတ်ခါအောက်တိုဘာလ23ရက်နေ့မှာရာထူးတာဝန်စတင်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမ္မတကြီးကယ်လီခရက်ဖ်နဲ့သူ့ဖြေမွန်ကြောင့်မိသွေးတွင်တထည်ကြီးဂျိုခရက်ဖ်တို့ဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ကဒေါ်လာ2တန်းမတည်ခဲ့သူတွေဖြစ်တယ်လို့Republican Party သမ္မတရွေးကောက်ပွဲကိုယ်စားလှယ်တွေမဲဆွယ်မှုမှလည်းရံပုံငွေတွေဒေါ်လာတန်းနဲ့ချီလှူဒန်းခဲ့ကြတာလည်းဖြစ်ပါတယ်။ထဲလို့တော့မှဩဇာကြီးလာတဲ့ Republican မမများစုခေါင်းဆောင် Mitch McConnell နဲ့လည်းခင်မင်ရင်းနှီးပြီးအရင်ကုလသမဂ္ဂတာမကြီး Nikki Haley ပြီးခဲ့တဲ့နှစ်ကရာထူးနှုတ်ထွက်သွားခဲ့စဉ်ကအဲ့ဒီရာထူးမှာပထမနိုင်ငံခြားရေးဌာနရဲ့ပြောခွင့်ရအမျိုးသမီး Heather Nauert ကိုကြားထားခဲ့ပြီးနောက်အဆင်မပြေဖြစ်ခဲ့ရာက
ကလေးသားသမားကြီးဖြစ်ထမ်းဆောင်နေသူကီလီခရော့ကိုစဉ်းစားဖို့သူတော်မမစ်မကော်နယ်ကထရမ့်ကိုအကြံပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူကိုဖေဗရီလ24ရက်နေ့မှာသမ္မတထရမ့်ကနောက်တမဲကုလသမဂ္ဂဆိုင်ရာသမားကြီးဖြစ်အမည်တင်သွင်းခဲ့ပြီးထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာစစ်ဆေးပြီးနောက်ဇူလိုင်လ30ရက်နေ့ကထက်လွတ်တော်ကနေထောက်ခံမဲ့50ချောင်းမဲကန့်ွယ်မဲ30လီမဲနဲ့သ
Tao Mi Dudin Lunga Shinji U Yes Nini Ne Megon Tok Kangia Bari Tozin Tulima Panaswa Pija Giragaro.
We have so many crises in Venezuela, in Yemen, in Syria. And it's so important that we look after our human
rights issues. Because Ludajin Sanamu, a chini rainha, Pripeka, Giri, Fidelu, Chmani, Shumi, Marelu, Duga, Lima, Panaswa, Pija, Dwagirava, Tamaji, Kelly Crafty, Kimon Pidu, Joe Crafa, Merica, Shebaima, Tadia, Jizon, Chamidu, Dwin Comedy, Pide, Alliance, Resource, Partners, Chamidu, Dwinjie, Tanjue, the Teji, Pitalu, Thron Uha, Republican Party, Twe, Lungwede, Tege, Jadu, Pipare. Natang Konakuniga, Tozin Tamra, George Blue Bush Letema, Kelly Craftgo, Kula Tamka Sanya, American Tamajigo, Africa Ne Patelu, American Ye Pawin Pate Mugu, Jambibu, American Kozle Pit, Kaa Kedlu, Duha Kentucky Pinego, Koza Bubi, Natang Sechau, Republican Party Nila Ganigo, Deyao Kedule Pibari, Akulo, Atusin Vigo, Nangai, Yadu Dwego, Tamra Trump, Pia Mune, Patelule, Wipam Mudwi, Trepo, Gevare, ICG Corp, Ribeca, Sangji, Pueye, Kula Tamga Sanya, Geka Pugu, Richard Gawanga.
It's very unusual to have a donor in this role.
Lucia Dugo, Dilu Kanganama, Dawin Pira Muga, Tabishilao, Dilau Yiji, Yadu Mugo, Trumga, Nangai, Suchara Mulo, the Botapo Yarelo, Kakadu Yamijaware. ဒါပေမဲ့အဆုံးမှာတော့လူကြီးကောင်စီမှာအမေရိကန်ပြည်ထောင်စုကိုစားခြင်းဆိုင်ရမယ်လို့ကကယ်လီကရော့ဖ်ပဲဖြစ်တယ်လို့တရုတ်နဲ့ရုရှားတို့ပေါ်ထားတဲ့အမေရိကန်ရဲ့
For those that don't have our backup, Kelly Craft, Nikki Haley, Richard Gawanga, she
has a reputation as a collegial.
Canada Matawan Tansong Tugo.
ကမ္ဘာတမကနဲ့ပတ်သက်လို့တော့သူကထိတ်အတွေ့အကြုံရှိဘူးလို့ဝန်ခံပါတယ်။ဒါပြင်ဝါရှင်တန်မှာလည်းဘလောက်ပတ်ရောက်တယ်လဲဆိုတာလည်းလူတွေသိမသိကြပါဘူး။အသက်50ခုနှစ်နဲ့အရွယ်ရှိပြီဖြစ်တဲ့အင်တောင်သက်30မြောက်ရှိသူကယ်လီကရော့ဖ်ဟာကင်တာကီတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ကိုရရှိခဲ့သူဖြစ်ပါတယ်။သူကုလသမဂ္ဂမှာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ ตุเบโลยินไซผิชินจ่อล้วมเลยสู่รากะโรส่งจิยามาผิดปาจองติญปายินดีตะเรียนบายเยมุตุญญากันดาโกณีกงฉุอัปปาเรရှင် You can bend but never break me Cause it only serves to make me More determined to achieve
တလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီကန္တာကိုအပတ်စဉ်တောက်ကြနေ့ညပိုင်းမှာအသင်းနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်
Yangon Tang Lo Bei Jie Wen at Singapore Ma, Umen Tang Gong Yu Dubi, Wavy Landry, Yatan Landry Pau, Tu Long Gandry Shopping Morris Haupi, Miao Iriago, Gongsong Atong Chabu Dre, Juzani Jalaba, ဒီလိုမြောက်တိဆောက်ရေးမလုပ်ခင်မှာဘာတွေလုပ်အောင်လဲဆိုတာနဲ့ကြုံတွေ့နိုင်တဲ့ခက်ခဲတွေကိုစင်ကာပူကမြို့ပြနယ်သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာလည်းဖြစ်ဘူမိဗေဒပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာကာဝင်းကပြောပြပေးပါပ
ါဒီအောင်မှာတန်နယ်တွေပေါ့ဆိုင်ကောင်းတွေတူနေအမှစတိုရေ့ပေါ့ပစ္စည်းတွေတူဆောင်ဖို့တွေနောက်ပြီးတော့ရှော့ပင်းစင်တာတွေဆောက်တဲ့လုပ်ငန်းတွေအမေရတခုမှာဝင်ပြီးတော့အဲ့လိုဆောက်မယ်ဆိုရင်ပထမဦးဆုံးအရေးကြီးတာအဲ့ဒီဒေတာရဲ့ဘူမိဒေတာအကြောင်းအရာ geological engineering geology engineer ဘူမိဒေတာနဲ့ rock mechanics ပေါ့အဲ့ကြောက်ဒီရဲ့အကြောင်းကိုအေးဒေတာကြာလေ့လာဖို့လိုအပ်ပါတယ်အဲ့ pre study ပေါ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီဒေတာမှာ geology ရဲ့ mapping တွေကိုစဉ်းစားပြီးလေ့လာရမယ်ပြီးတော့လူတွေးတွေတူရမယ်အဲ့လူတွေးနေရာတွေကြောက်ဒီရဲ့နမူနာတွေကိုကောက်ယူရမယ်ဒီတော့အဲ့ဒီကြောက်တည်းရဲ့နမူနာတွေမှာအဲ့ဒီကြောက်တည်းရဲ့ engineering property တွေကိုစမ်းသပ်ရမယ်အဲ့လိုစမ်းသပ်တဲ့အခါမှာဟိုပါမန်စမ်းသပ်တာတွေတကယ် special test တွေကိုလည်းလုပ်ဖို့လိုပါမယ
်ဒီလိုမြေအောက်မှာရှိတဲ့ကြောက်သားတွေအကြောင်းတင်မကပါဘူးသူတို့တည်ရှိနေတဲ့အနေအထားကိုလည်းသိထားဖို့လိုပါတယ
်မြေပေါ်ဘူမိဗေဒအပြင် geophysics ပေါ့ဘူမိယူပဗေဒလုပ်ငန်းတွေကိုလုံဆောင်ပြင်ပါလေဒါမှsurface ရဲ့ပေါ့လေဒီအောက်ရဲ့ဘူမိဗေဒအနေထားပေါ့ဟောကြောက်တည်းရဲ့ဘလုံးလေးပဲအမှ geology ရဲ့ structure တွေဘလုံးရှိတယ်အဲ့ဒါဒီကိုလေလေ့လာဆုံးရမ်းခဲ့ပါတယ် geophysical mapping ပေါ့နောက်တစ်ခုကအခုချိန်မှာတိုးတက်ပြောင်းလဲလာတော့အဲ့ဒီ area တစ်ခုကိုဟိုမတူးခင်ကအဲ့ဒီကြောက်တည်းထဲမှာရှိတဲ့ဘူကရှိနေတဲ့ in-situ structure ကြီးအဲ့ဒီ in-situ stress condition တွေကိုလေလေ့လာဆုံးရမ်းခဲ့ပါတယ်အဲ့ဒီလိုလေးလာခဲ့တယ်ဆိုလို့ရှိရင်အဲ့ဒီကိုတူးတဲ့နေရာမှာရှိတဲ့ဒီအောက်မှာရှိတဲ့ကိုအန်တီရတဲ့ geological structure တွေဥပမာ fault zone ရှိမလားဒီအောက်မှာတကယ်ဟို water bearing zone ပေါ့ကိုဆောက်ထုတ်တဲ့နေရာမှာအခက်အခဲတွေပြီးနေရေတွေအရင်ထွက်နေကြုံနေရှိမလားအဲ့ဒါတွေကိုလည်းကိုကကြိုပြီးကြည့်နိုင်တယ်တူးပေါ်တဲ့နေရာမှာအန်တီရတွေကိုညော့နိုင်ပါလေ
အရေးပါတဲ့ဘူမိအနေထားအခြေအနေတစ်ခုဖြစ်တဲ့in-situ stress လို့ခေါ်တဲ့ကြောက်တွေထဲမှာမူလရှိနေတဲ့ဒဏ်အားဘယ်လောက်ထိကြီးမားတယ်ဆိုတာကိုသိထားရမှာဖြစ်ပါတယ်
။တချို့ဒေသတွေမှာအဘာဝအလျောက်အဲ့ဒီကြောက်တွေထဲမှာ in-situ stress အမြန်မြင့်တဲ့ high in-situ stress ရှိတဲ့နေရာတွေရှိတတ်ပါတယ်။အဲ့ဒီနေရာမျိုးတွေဆိုလို့ရှိရင်တူးပေါ်တဲ့နေရာမှာလူတွေကိုအန္တရာယ်ပေးတယ်။ကြောက်တွေကအလုံးလုံးနေတဲ့ကွဲအပ်ပြီးတော့နေစင်ပြီးတော့အဲ့ဒီတူးတဲ့လူတွေကိုလာပြီးတော့ထိပန်တတ်တယ်အဲ့လိုဟာမျိုးတွေလည်းကြုံတတ်ရပါလေ။အဲ့ဒီလိုခက်ခဲတဲ့ဘူမိဗေဒအနေအထားတွေအခြေအနေတွေကိုရှောင်ကျွဲဖို့အတွက်အဲ့ဒီဒေတာတစ်ခုကိုမတူးပေါ်ခင်မှာသေသေးချာချာဒီဒီစတာဒီကိုလုပ်တင်ပါလေ။အဲ့လိုလုပ်မယ်ဆိုလို့ရှိရင်ပြည့်ကျွမ်းမဲ့အန်တီရီတွေကိုကိုယ်ကကြုံပြီးတော့ရှောင်ကျွဲပြီးတော့သွားလို့ရပါလေ
။ဒါအပြင်လှိုင်းကောင်းတူရမှာခေါမိုးကြောက်သားရဲ့တည်ငြိမ်မှုအနေအထားကတိတ်ကိုအရေးပါတာပါ။
အဲ့ဒီဒီအောက်ဆိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါမိုးနိုင်ငံရဲ့ stability ပေါ့ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအောက်မှာတူးရဆိုတော့သူ့ရဲ့အပေါ်မှာသဘာဝအလျောက်ရှိနေတဲ့ over burden ဝိကရှိတယ်။အဲ over burden ဝိကနေနေဆိုရင်ခေါမိုးကြီးကပြိုကျနိုင်တယ်။အဲ့လိုပြိုကျမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ခေါမိုးနေရာတွေ root ရဲ့နေရာတွေကတကယ်မာတဲ့အပေါ်ဆုံးကြောက်ရှိတဲ့နေရာဒီမှာသွားပြီးတော့တူးဖို့ပုတ်တင်ပါလေလူအများနဲ့ပတ်သက်ပြီးတော့လောက်ကိုင်းတဲ့နေရာကြီးဆိုလို့ရှိရင်အဲဒီ root stability အရေးကြီးတော့လေ
တူးမဲ့လှိုင်းကောင်းရဲ့အခြေကလည်းအရေးပါပါတယ်
။တောင်တွေတူးတယ်လှိုင်းကောင်းတွေတူးတယ်ဆိုလှိုင်းကောင်းတွေရဲ့ width ကအခုချိန်မှာဖြားမြခြင်းကတော့ meter 20အကျယ်လောက်ပဲတူးကြတယ်။ဒါဖြစ်လို့ဆိုတော့အပေါ်ကခေါမိုးကပြူကြမှာဆိုလို့ဒါပေမဲ့တပတ်ရကော့အနေနဲ့ကတော့နော်ဝေးနိုင်ငံမှာ Winter Olympic အတွက်ပေါ့အားကစားယူနေတာ65မီတာအကျဉ်းထောက်တာလေဒါကတော့ကပတ်ရကော့ပေါ့စင်ကာပူမှာလည်းအဲ့ဒီ65မီတာတဲ့ကျော်ပြီးတော့ထောက်နိုင်မှုတွေသူတို့လေ့လာဆောင်ရမှုတွေကိုလုပ်နေပါတယ်ဒါတော့ဖြစ်မလဲတော့မသိပါဘူ
းမြေအောက်မှာဆောက်မဲ့အဆောက်အဦပုံမူတည်ပြီးမြေတူးတဲ့အခါမြေထောက်တိုင်အတွက်နေရာချန်ပြီးတူးဖို့စဉ်းစားနိုင်ပါတယ
်တကယ်လို့အခန်းကြီးကြီးလုံးမဲ့ကိုမျိုးအဆောက်အဦဆိုတော့ရှင်မှာခေါင်းမိုးကိုထောက်ထားတဲ့ကွန်လန်တန်ကြီးပေါ့ဒါအပြင်ဒီဘောအဆောက်အဦအဲ့လိုပုံစံမျိုးကိုလည်းဒီအောက်မှာလည်းအဲ့လိုကွန်လန်တန်ကြီးတွေလုံးလို့ရတယ်အဲ့ဒီကွန်လန်တန်ကအထူးစပယ်ရှယ်ထပ်လုပ်ပြရမှာမဟုတ်ဘူးတဘာဝ
ဒီကောလံအနေနဲ့ထားမဲ့နေရာတွေကိုအက်စကဗေးပေါ့လက်တွဲနဲ့ထားလိုက်လို့ဆိုတာသူကထောက်မှုဟိုသွားတဘာဝလျောက်ထောက်ထားပြီးသားဖြစ်နိုင်ပါလေအဲ့ဒါမျိုးတွေကိုရူးအန်ဒီလာပေါ့ရူးကအခန်းကြီးတွေအေးလာဆိုတာတဘာဝကြောက်တိုင်ကြီးပေါ့ကောလံကြီးအဲ့ဒါမျိုးတွေထားလိုက်ရူးအန်ဒီလာမက်သတ်အက်စကဗေးရှင်းနဲ့လုပ်လို့ရပါတယ်အခန်းကြီးကြီးလူကြီးနဲ့အခန်းမျိုးမှာဒီလိုအက်စကဗေးရှင်းလုပ်
င်းတဲ့ခါတည်းကမပြောလင့်ထားတဲ့ကျော်လို့ဒီက condition တွေကိုကြုံရတယ်။အဲဒီဟာမျိုးတွေကြုံတယ်ဆိုလို့ရှိရင်တော့တခါလေကျကိုယ့်ရဲ့ design ကပြောင်းနေလို့ပြောင်းသွားမယ်။ဥပမာစင်ကာပူမှာဆိုလို့ရှိရင်လိုပဲသေချာလေးလာထားပြီးလေချို့နေရာဒီမှာ very deep weathering zone ကိုတွေ့တော့တိုင်းလေကပြိုကျရင်ပြိုကျနိုင်တယ်။အဲ့ဒါမျိုးတွေဆိုရင်တန်လေကိုအဲ့ဒီကနေပြိပပြီးတော့ရှောင်ပြီးတော့ဖောက်သွားတာလည်းရှိတယ်။နောက်တစ်ခုကဒီရေညံထွက်တဲ့နေရာလေလုံးဝမဖိနဲ့လုံးလုံးမရတော့ဘူးအဲ့လိုနေရာလေးကြတော့လေကြောင်ပြီးတော့ကိုယ်ပြီးတော့တန်တယ်လို့ဖောက်ရှင်နဲ့ဖောက်သွားတယ်ဆိုလိုတာကတော့ဟိုဒီဇိုင်းကတော့ပြောင်းသွားတာပေါ့ထိုက်ပြင်းတဲ့ construction technology ကိုသုံးတယ်လုံလောက်တဲ့ construction material တွေကိုသုံးတယ်မတူးပြင်းတဲ့ပေးပြီးစားပြလေးလာထားတယ်ဒီလိုတဲ့အချိန်မှာလည်း geologic condition engineering condition တွေကိုပေးပြီးစားပြလေးလာစုဆောင်တော့တယ်ဆိုရင်အဲ့ဒီအောက်အပေါ် underground excavation နဲ့ဒါနဲ့ဒီရဲ့ဖြစ်ပေါ်လာတဲ့အန္တရာယ်တွေကိုစနိုင်တော့ရှောင်ရွေးလို့ရပါတယ
်ဒေါက်တာကောင်ဝင်းမှာနောက်တစ်ပတ်မှာတော့မြောက်မှာဆောက်ပြီးလို့အသုံးပြုမယ်ဆိုရင်တိထားတဲ့နာရီကိုပြောပြပေးမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်သက်တိတ်ပန်တဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်
တခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုတောက်ကြနေညမှာအသင့်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနေ့ခင်တိုင်းမှာနာစင်နိုင်ပါလိမ့်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နာစင်နိုင်ပါတယ်အခုညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှဆုနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေနာစင်နိုင်ပါလိမ့်ရှင်ခုစနေမနေ့ခင်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတာလီဘန်တိုက်ခိုက်ရေးသမား2000ကျော်တေဆုံးခဲ့တယ်လို့အာဖဂန်သမ္မတအာရှက်ဂါနီကတောက်ကြန်နဲ့ရွေးကောက်ပွဲလူလူစုဝေးပွဲမှာပြောပါတယ်ဒါအပြင်နိုင်ငံရေးရပြတ်သားတဲ့အဖြေရှာနိုင်ရေးအတွက်အာဖဂန်အစိုးရနဲ့အတူလှုပ်ဆောင်မှုလည်းတာလီဘန်တပုံးတွေကိုထပ်မံဖိတ်ခေါ်လိုက်ပါတယ်တချိန်ထဲမှာပဲတာလီဘန်ကိုယ်စားလှယ်ဖွဲ့ရရုရှားနိုင်ငံမော်စကိုမြို့တော်ကိုတွားရောက်ပြီးရုရှားအရာရှိတွေနဲ့ဆွေးနွေးခဲ့တယ်လို့တောက်ကြန်နဲ့မှပြောပါတယ်နေမည်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယအစိုးရရဲ့မကြာခင်ကလို့ရဟာအိန္ဒိယနိုင်ငံနဲ့ကမ္ဘာတစ်လွှတ်မှာမွတ်စလင်အစွန်းရောက်တွေပေါ်ပေါက်လာစေနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကသတိပေးလိုက်ပါတယ်လူသားတွေကိုဘေးဖယ်ပတ်ထုတ်မယ်ဂျောင်ပိတ်ထားလိုက်မယ်ဆိုရင်သူတို့ဟာအစွန်းရောက်တွေဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့တောက်ကြံနဲ့ထောင်နဲ့ချီရောက်လာတဲ့လူလူစုဝေးပွဲဒီမှာဝန်ကြီးချုပ်ခန်းကပြောကြားခဲ့တာဖြစ်ပါတယ်ကြံခဲ့တဲ့၃နှစ်တွင်ကနေဒါရေကပ်ကစစ်သည်မော20ထိုင်ဝမ်ရေလက်ကျောက်ကိုဖျက်ချော်ခုန်မောင်းခဲ့မှုဟာကနေဒါကနေကနေဒါနဲ့အမေရိကန်ပြည်ထောင်စုဘက်ကနေရက်တီးပြီးတရုတ်နိုင်ငံကိုဆန့်ကျင်ကြောင်းပြသလိုတာဖြစ်တယ်လို့လေးလာသုံးသပ်သူတွေကပြောကြားကြပါတယ်တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့ KBC ကချင်းနှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွမ်တို့ဟာမန္တလေးမြို့မှာကြက်တပရင်းနေကတွေ့ဆုံခဲ့ကြပါတယ
်စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Intercept 70နဲ့ Mia 73တို့ကနေဖန်ယူနိုင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအလုံးအတွက်ကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.